တော်တာရှင်များရှင်ဒီကမ္ဘာအင်အားကြီးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယကို၃ရက်ကြာအလဲပတ်ရောက်ရှိနေတဲ့အမေရိကန်သမ္မတဘုရှ်ကသူ့ရဲ့မိန့်ခွန်းတွေမှာဒီမိုကရေစီနဲ့ပတ်သက်လို့မကြာခဏထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီမိုကရေစီရဲ့အနက်အဓိပ္ပာယ်ရှင်းလင်းဖွင့်ဆိုချက်တွေအမျိုးမျိုးရှိရမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့အမြင်တွေကိုအခုတည်င်းပတ်ရဲ့အမျိုးသမီးများကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်ရှင်။
On Burma, we agree on the deplorable state of human rights in Burma, and all nations to seek the release of Aung San.
မြန်မာနိုင်ငံရဲ့လူခွင့်ရေးချင်းနေဆိုးရွားနေတဲ့နိုင်ငံအလုံးလို့နေတဲ့ဒေါ်အောင်ဆန်းစုကြည်လူမျိုးရေးတွေဝိုင်းဝန်းကြိုးပမ်းတင်ကြတယ်လို့သမ္မတဘုရားကစာတာပရင်းကညူဒီလီမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းနဲ့ပူးပွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
We are committed to promoting democracy.
ကမ္ဘာ့တွန်းဒီမိုကရေစီပေါ်ဆောင်ရေးတွေအမေရိကန်ပြည်ထောင်စုကတန်တိတ်ထန်ခိုင်မာတဲ့အကြောင်းလေးသမ္မတဘုရားပြောကြားသွားပါလေ။ဒီမိုကရေစီနှစ်နိုင်ငံကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယတို့ရဲ့လူအဖွဲ့အစည်းမှစံထားချက်တွေယဉ်ကျေးမှုတွေမတူကြပေမဲ့ဒီမိုကရေစီနဲ့ပတ်သက်လို့တော့အခြေခံရပိုင်ခွင့်တွေမှာတပြေးညီခံစားကြတာကိုတွေ့ရပါလေ။မြန်မာလူအဖွဲ့အစည်းမှလည်းဒီမိုကရေစီနဲ့ပတ်သက်လို့ခံယူချက်အမျိုးမျိုးရှိကြရမှာသမ္မတဘုရားပြောခဲ့တဲ့နေအိမ်မှာအခြေချုပ်ချတာချင်းခံနေရသူမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့ဒီမိုကရေစီပေါ်အမြင်ကိုလည်းတင်ပြလိုပါတယ်။သူနေအိမ်မှာတတိယမြောက်အခြေချုပ်ချတာချင်းမခံရမီ NLD ပါတီအတွက်နိုင်ငံတော်စီယုံရေးခီးထွေရမှာလူတို့ကိုပြောကြခဲ့တဲ့မိကွန်းတွေကနေကောက်နှုတ်တင်ပြရရင်နော်
။သောဖန်ကန္တန်တော့မဟုတ်ဘူး။ဒီအားကိုစီကန်တကြတယ်။သောဖန်ကန္တန်တော့ပဲဆိုလို့ရှိရင်ဒီမှာနိုင်ငံကအများကြီးကျွတ်တယ်လေ။ဒီမိုကရေစီစနစ်မှာအများကြီးကျွတ်တယ်လေ။ဒီမှာအားကိုအလွဲသန့်သာလုပ်လို့ရှိရင်တော့အနေရှိတတ်တယ်။အဲဒါကြောင့်မလို့ကျမတို့ရဲ့ပြည်သူလူထုဟာဒီမိုကရေစီရတဲ့အခါကျလို့ရှိရင်ကိုယ်တော်ဝင်နဲ့တည်ကြည့်ခြင်း။တော့ဒီမိုကရေစီဆိုအခွင့်အရေးကြီးတဲ့ဘက်ကိုတာဝန်နဲ့ရှိတယ်။ဒီမိုကရေစီစနစ်ရှင်းတာလို့ဆိုတာဟာအစီအမဲနဲ့ကြိုးစားနေရတာ။
ဒါအပြင်မြန်မာပြည်သူလူထုနဲ့ဒီမိုကရေစီဟာထိုက်တန်ပါသလားဆိုတဲ့မေးခွန်းကိုသူကသူ့အမြင်ကိုရှင်းပြသွားရမှာတော့
ဒီမိုကရေစီနဲ့မထိုက်တန်ဘူးလို့ပြောတဲ့လူတွေကပြည်သူလူထုနဲ့ချိတ်ပြည့်မှုလုံးဝမရှိဘူးချင်တယ်လို့ကျွန်တော်ထင်တယ်။ဟုတ်ကဲ့ဒီလိုပြည်သူဟာဒီမိုကရေစီနဲ့ထိုက်တန်တယ်ဆိုကျွန်တော်ယူကြည့်တယ်ကျွန်မကတော့ဒီမိုကရေစီရအောင်ဆိုတော့စူးစမ်းဘာမှတကားမရဘူးလေလေနဲ့တော့မရဘူးလေလေနဲ့ပြီးချင်လို့ရှိရင်ပြီးတာကြားပါဘူးစကားနဲ့တော့လေလေနဲ့မရတဲ့ကိစ္စမျိုးစူးစမ်းပါစားနဲ့လို့ပါအစ်မတို့အခွင့်အရေးကဒီလူလူတို့ကိုပေးထားတဲ့ဒီအတိုင်းမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ထွက်ရဖို့အတွက်စည်ရမ်းဆိုင်ပါဖို့အတွက်ဆက်ပြီးတော့စကားတော့စူးစမ်းပါမယ်ရတဲ့လူသားမှာပြန်အားအားမင်းကမင်းကအကြောင်းမရှိဘူးအောင်းမယ်ဒါပေမဲ့လည်းဘယ်တော့ဉာဏ်ဉာဏ်အောင်ပြင်မယ်ဆိုတဲ့မိန်းကောင်းကအရေးကြီးတယ်နော်ဒါဖြစ်လို့လည်းဆိုတော့ဒီမိုကရေစီစနစ်ထွန်းကားကိုကြားရတဲ့ဒီတိုင်းပြည်နာကြည့်တယ်စီးပွားရေးကတနည်းနဲ့တနည်းကြားရတယ်ဆိုတော့ကျွန်တော်တို့ဒီအားလုံးဆိုတဲ့ကိုယ်တည်းလုံးနေရာဖြစ်တယ်စီးပွားရေးကကြားဒါအားလုံးဆိုတော့ဒီလိုဒီမှာတိုင်းပြည်ကဆက်ကြတော့ကြားကြားနေလို့ရှိလို့ရှိရင်ဒီတူတူအများကြီးဒုက္ခရောက်လာတယ်။ဒါကြောင့်ဆိုတော့အပြောင်းအလဲအញ្ញံတို့ရဲ့ဆိုတော့ဟာစီးပွားရေးနဲ့နိုင်ငံရေးဟာခွဲခြားလာမရဘူး။ဒီနိုင်ငံရဲ့စီးပွားရေးစနစ်ညံ့ကျင်းနေတာဟာနိုင်ငံရေးစနစ်ညံ့ကျင်းလို့ဖြစ်ဖြစ်အဲ့တော့
ဒီမိုကရေစီကိုပေါ်ဆောင်ရမှာလူတို့ရဲ့အင်အားဟာအရေးကြီးတယ်လို့လည်းမြန်မာဒီမိုကရေစီခေါင်းဆောင်ကပြောကြားသွားပါတယ
်။အမှန်တရားတည်းအားအင်အားဒီအမှန်တရားမဟုတ်ဘူးဆိုတဲ့ယုံကြည်ချက်နဲ့ကျမတို့ရဲ့ဒီမိုကရေစီနိုင်ငံကိုထူထောင်ဖို့လိုပါတယ်။ကျမတို့ဒီမိုကရေစီဒီမိုကရေစီဆိုပြီးတော့ပြောနေတာဟာတရားဥပဒေစိုးမိုးရေးရှိစေခြင်းလို့တရားသာသာရှိစေခြင်းလို့ဒေသကတော့ဒေသကိုတရားဥပဒေနဲ့မကိုက်နိုင်ဘဲနဲ့အနိုင်ကျင့်တာလေးဟိုဘာကြတာလဲမလုပ်နိုင်ဘူး။အဲ့တော့အဲ့ဒီလိုအခြေအနေရှိဖို့အတွက်ကျမတို့ဟာပြည်သူလူထုကိုအာမခံကြပေးမယ်စနစ်လူစနစ်ဟာအစမှအရေးကြီးပါလား။ကျမတို့ရံခံရံခံမေးပါလား။စနစ်နဲ့လူနဲ့လူနဲ့ပြန်ဖို့ပြီးတော့အရေးကြီးလဲပေါ့နော်။ကျမတို့မြန်မာကနှစ်ခုရှိလို့အရေးကြီးတယ်။ လူတွေကတော့တော်တော်လူပေါ့စနစ်ကမကောင်းလို့ရှိလို့ရှိရင်ဒီမကောင်းတဲ့စနစ်ထဲမှာတော်တဲ့လူတွေကောင်းတဲ့လူတွေကလူထဲမှာနှစ်သူနှစ်နဲ့ရုံးကုန်မရဘူးဖြစ်တယ်ဟမ်ဒါနဲ့ဒါနဲ့တစ်ခါစနစ်လို့ရှိလို့ရှိရင်စနစ်ကဘယ်လောက်ကောင်းတာလူတွေကမကောင်းလူတွေကမတော်ဘူးဆိုလို့ရှိလို့ရှိရင်နိုင်ငံတကာမှာတက်တက်နှစ်နှစ်နဲ့ဟုတ်အဲ့တော့အရေးကြီးတာစနစ်ကကောင်းလို့ကောင်းလို့လည်းလိုတယ်လူတွေကတော့ကြိုးစားကြတယ်
မြန်မာဒီမိုကရေစီကောင်ဆောင်ကမြန်မာနိုင်ငံနေနဲ့ဒီမိုကရေစီပြန်လည်ရရှိရင်လေချိန်သိမ့်တတ်ဖို့လိုအပ်တယ်လို့ပြောကြသွားပါတယ
်ဒီမိုကရေစီကြားလို့ရှိရင်ဒီမိုကရေစီရပြီအောင်နဲ့မပြေဘူးဒီမိုကရေစီကိုချိန်သိမ့်ရမယ်ချိန်သိမ့်ဖို့အတွက်ကျွန်တော်တို့ရင်းနှီးရမယ်ဘာရင်းနှီးရမလဲဆိုတော့စိတ်ဓာတ်အင်အားရင်းနှီးရမယ်လူသားရင်းနှီးရမယ်အစိတ်တရားဆိုတာဒီမိုကရေစီခွင့်ရည်ကိုလက်ကမ်းကမလို့ပါဘူး။ကိုရတဲ့လူ့ခွင့်ရည်ကိုမှမှန်တမ်းတုံးရမှာ။ဒါပြောဒီဒီမိုကရေစီကိုထိပါစေတဲ့ကိစ္စတွေကားပြီးတော့တာဝန်ရမှာ။ဒါလုတ်အားပေါ့။လုတ်အားဆိုတာရတဲ့ခွင့်ရည်ကိုတိုင်းပြည်ချမ်းသာဖို့အတွက်တိုးတက်ဖို့အတွက်ဆုံးပါ။အဲ့တော့ကျွန်တော်တို့အဲ့လိုစိတ်တရားနဲ့လုတ်အားနဲ့ချိန်ပြီးသွားပြီးတော့ခိုင်မာသွားမှာဒီစနစ်ကြီးကခိုင်မာသွားမှာကျွန်တော်တို့နောက်ပါနောက်သားတွေအတွက်ကျမတို့ရူးတက်တဲ့အချက်တစ်ချက်အတွက်ကျမတို့ဟာစစ်ချရာကြီးလို့ကြောတယ်မဖြစ်ပါဘူး။ဆရာ
မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်မဆုတ်မနေကြိုးပမ်းပေးမှုကြောင့်လေဒေါအောင်ဆန်းစုကြည်ကိုဆွီဒင်နိုင်ငံကတက္ကသိုလ်2005ခု All of Burma's စုကိုပြီးခဲ့တဲ့အင်္ဂါနေ့ကပဲချီးမြှင့်ခဲ့ပါလေ။ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ငြင်းချမ်းစွာရုန်းကန်ခဲ့မှုအတွက်ဒိတ်ပြလေးနဲ့တင်စားပြီးတစ်ဖက်မှာတော့သူ့ရဲ့တတိနဲ့ဇရိတခိုင်မာမှုဟာတမနီအလားတူတယ်ဆိုပြီးတော့မြမဒီမိုကရေစီခေါင်းဆောင်ကို Iron Butterfly ဆိုပြီးတင်စားပြီး Olof Palme ရဲ့တည်င်းထုတ်ပြန်ချက်မှာဖော်ပြထားပါကြောင်းတင်ပြရင်းဒီသတင်းပိုင်းရဲ့အမျိုးသမီးများခန္ဓာကိုညီုံချုပ်အပ်ပါလိမ့်ရှင် You can bend but never break me Cause it only serves to make me More determined to achieve my